မြန်မာနိုင်ငံတည်ငြိမ်အောင်စစ်ကောင်စီရဲ့အထောက်အမှုတွေအပေါ်ရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are in solidarity with the efforts of your prime minister, your government to normalize and stabilize the situation in Myanmar. We know that you're...
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေတည်ငြိမ်ပုံမှန်ဖြစ်အောင်လို့ဝန်ကြီးချုပ်နဲ့အစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေအတိုင်းရုရှားနိုင်ငံတသားတည်းရှိပါတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကပြောကြားသွားတာပါ။ရှင်းနှစ်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေအောင်မြင်ဖို့နဲ့မြန်မာနိုင်ငံပုံမိုအားကောင်းခိုင်မာပြီးတော့ပုံမိုအကျိုးဖြစ်ထွန်းသားရဝါပြောဖို့လည်းသူကဆုတောင်းစကားပြောခဲ့ပါတယ်။ဝန်ကြီးလက်ဗရော့ဖ်နေပြည်တော်ကိုလာရောက်တာဟာနှစ်နိုင်ငံကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသနေတာဖြစ်တယ်လို့ဦးဝနမောင်လွင်ကလည်းတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။88မျိုးဆက်ခေါင်းဆောင်ကိုချင်မီနဲ့လွှတ်တော်အမဟောင်းဖြိုးစရာတော်အပါအဝင်တေတံချမှတ်ခံထားရသူတချို့ကိုကွပ်မျက်ခဲလို့စစ်ကောင်စီအပေါ်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေတဖန်ထွက်ပေါ်နေချိန်မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့တွေ့ဆုံပါတယ်။တွေ့ဆုံပွဲမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့တည်းကနှစ်နာရီမှာတော့ကျွန်တော်ကနိုင်ငံတော်စီနာဥတွေကောင်းပြီးဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်နဲ့နှစ်နာရီကနေပြီးတော့ကျွန်တော်၃နာရီခွဲတော့ကြာပြီးကျွန်တော်တွေ့ဆုံပါတယ်အဓိကတော့သူတို့ကနိုင်ငံအကြံဉာဏ်ပေါင်းဆောင်မှုမြင့်တင်ကြီးစားလေးကောင်းစိတ်ဝင်ယုံနေသုံးချက်ပြီးအပြန်အလှန်ဖွင့်လို့ကိစ္စလေးကျွန်တော်နောက်ရက်တွင်85နှစ်မြောက်သူတို့ရုရှားမြန်မာကြည့်ကြည့်85နှစ်မြောက်နေ့ဖြစ်တယ်အဲ့ဒါကြောင့်အချိန်မှအခမ်းအနားဖို့ဒီပြုလုပ်ဖို့ကိစ္စလေးပြီးရင်တော့ကျွန်တော်ဒီနိုင်ငံရေးစီးပွားရေးအခုဒီဆိုင်ရာပူပေါင်းဆောင်ရွက်ကိစ္စတွေ၊ပြည်များလိုတဲ့ကိစ္စတွေ၊ဒါတွေကိုအသေးစိတ်ဆွေးနွေးဆက်ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်ပြီးအတိုက်ခံတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အနောက်နိုင်ငံတွေကအရေးယူတန်းခေါက်မှုတွေချမှတ်နေချိန်မှာစစ်ကောင်စီနဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်နေပုံရတယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဇူလိုင်လကရုရှားနိုင်ငံကိုပုံကိုယ်ရေးအရသွားရောက်ခဲ့ပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်တပ်အတွက်ဆက်လက်နဲ့ပစ္စည်းကိရိယာတွေကိုအဓိကတင်ပို့ရောင်းချနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ရှင်။